ဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်တက်သူကဒေါ်ဆန်းစုကြည်ကိုမနေ့တုန်းကပဲဂုံတူဆောင်ပါရဂူဘွဲပေးရလိုက်တာပါမြန်မာနိုင်ငံသားတွေလိုချင်နေကြတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုတတိရှိရှိကြိုးပမ်းရင်းရနိုင်တယ်လို့တင်ကြားပေးတဲ့ဒီတောင်အာဖရိကနိုင်ငံရဲ့တက်သူကနေပြီးတော့ပွေးတဲ့ဒီဘွဲကိုလက်ခံရရှိတာဟာရဲစွမ်းတတိရှိတဲ့မျှော်လင့်ချက်ရှိတဲ့အတိုင်းအဝန်းကလက်ခံမှုရတယ်လို့မျိုးခံစားရတယ်လို့ဘွဲ့ပီအဖို့ဒေါန်ဆန်းစုကြည်ကဗီဒီယိုရုပ်သံမိတ်ခွန်းပေးပို့ပြောကြားခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ဒေါက်ခင်မြို့သက်ကဆက်ပြီးပြောပြပါမယ်ရှင
်နိုင်ငံရေးအစင်လာကြီးမားတဲ့ဂျိုဟန်နက်စ်ဘတ်တက္ကသိုလ်ရဲ့လူမှုဘာသာရပ်များဆိုင်ရာဌာနကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုမြန်မာနိုင်ငံဒီမိုကရေစီရေးကြိုးပမ်းမှုတွေအတွက်ဂုဏ်ပြုတဲ့အနေနဲ့ဂုံလူဆောင်ပါရဂူဘွဲ့ကိုချီးမြှင့်ပေးအပ်ခဲ့တာပါ
To receive an honorary degree from the University of Johannesburg is to be admitted into a community of hope
ဂျိုဟန်နက်စ်ဘတ်တက္ကသိုလ်ကဂုံလူဆောင်ပါရဂူဘွဲ့ကိုလက်ခံရရှိတာဟာရဲစွမ်းတတ္တိနဲ့မျှော်လင့်ချက်တွေရှိတဲ့အတိုက်အဝန်းကနေလက်ခံမှုကိုရရှိလိုက်တာပါပဲ။တင်တို့ရဲ့တက္ကသိုလ်ကြီးဟာကဘာတလွားကလူခွင့်လှုပ်ရှားသူတွေအတွက်ခိုင်မာတဲ့ထောက်ပံ့မှုတွေပေးတဲ့အကြောင်းကြီးဖြစ်နေထင်ရှားပါတယ်။မြန်မာနိုင်ငံကဒီမိုကရေစီလှုပ်ရှားနေသူတွေကလည်းတင်တို့အကြောင်းကြီးရဲ့ပံ့ပိုးမှုအသီးပွင့်ကိုခံစားကြရပါတယ်လို့ဘွဲ့ပေးအပ်တဲ့အခမ်းအနားကိုတက်ရောက်လာတဲ့ထောင်နဲ့ချီတဲ့ပရိသတ်ကိုဒေါန်ဆန်းစုကြည်ကဗီဒီယိုရုပ်သံကနေတဆင့်ပြောကြားခဲ့တာပါတောင်အာဖရိကနိုင်ငံဟာအသားအရောင်ခွဲခြားမှုပပျောက်ဖို့အတွက်1994ခုနှစ်ထိ46နှစ်ကြာရုန်းကန်ခဲ့ရတဲ့နိုင်ငံတစ်ခုဖြစ်ပါတယ
် South Africa has taught us so much we have learned about struggle we have learned about the importance of reconciliation
တောင်အာဖရိကကကျမတို့မြန်မာနိုင်ငံကိုသင်ပေးတာအများကြီးပါဘလို့ရုန်းကန်စ조사ရမယ်ဘလို့သွေးစည်းညီညွတ်အောင်လုပ်ရမယ်ဆိုတာတွေကိုသင်ပေးခဲ့တယ်လို့ဆက်ပြီးသင်ယူနိုင်မယ်လို့လည်းမျှော်လင့်ထားပါတယ်။ကျမတို့ရဲ့ဒီမိုကရေစီရေးလှုပ်ရှားစူးစမ်းမှုဟာကာလကြာရှည်နေပါပြီ။ဒါပေမဲ့တောင်အာဖရိကကလည်းမကြာသေးပါဘူး။ကျမတို့လည်းဒီမိုကရေစီပန်းနိုင်ကိုတိတ်မကြာခင်မှာပဲရောက်နိုင်ဖို့အတွက်မျှော်လင့်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။တောင်အာဖရိကနိုင်ငံရဲ့တကယ့်ပုဂ္ဂိုလ်ကြီးတွေဖြစ်တဲ့နယ်ဆန်မန်ဒဲလာနဲ့ဖုန်းတော်ကြီးဒက်စမန်တူတူတို့ကိုမြန်မာနိုင်ငံသားတွေကအတူယူအားကြရတယ်လို့မြန်မာနိုင်ငံဒီမိုကရေစီပန်းနိုင်ရောက်တဲ့အထိပံ့ပိုးပေးမယ်လို့မျှော်လင့်ထားတယ်လို့လည်းပြောပါတယ
် The peoples of Burma want peace. They want freedom. They want security. They want national reconciliation. All these you have taught us we can achieve through courage.
မြန်မာနိုင်ငံသားတွေဟာငြိမ်းချမ်းရေးကိုလိုချင်တယ်။လွတ်လပ်မှုကိုရချင်တယ်။လုံလုံခြုံခြုံစိတ်ချလက်ချနေချင်တယ်။အမျိုးသားပြန်လည်တည်မြဲရေးကိုလိုချင်ကြပါတယ်။ဒါရီအားလုံးကိုရဲစွမ်းတတ္တိရှိရှိနဲ့ကြိုးပမ်းရင်ကျမတို့လည်းရနိုင်နေဆိုတာကိုတောင်အာဖရိကကသင်ပေးခဲ့တာပါလို့ဆိုပါတယ်။ဖုန်းတော်ကြီးဒက်စမန်တူတူဟာမြန်မာနိုင်ငံသားတွေအတွက်အားကျစေရုံတည်းမကပဲနှစ်ပေါင်းများစွာကူညီထောက်ပံ့မှုတွေပေးခဲ့တာမို့မြန်မာနိုင်ငံဒီမိုကရေစီရတဲ့အထိလဲဆက်ပြီးကူညီမယ်လို့ယုံကြည်ထားတယ်လို့အမြဲလဲအမှတ်ရနိုင်မယ်လို့ပြောပါတယ်။ဒါအပြင်ဒီမိုကရေစီရခဲ့ပြီးတဲ့နောက်မှာလဲတောင်အာဖရိကမှာအခုဆက်ပြီးစ조사နေရတယ်လို့ကိုမျောမှန်းထားတဲ့လူမှုအတိုက်အဝန်းကိုရဖို့အတွက်မြန်မာနိုင်ငံသားတွေလည်းစူးစမ်းရအောင်မယ်ဆိုတာသိထားကြောင်းနဲ့ဒီလိုရဖို့အတွက်စူးစမ်းရတာဟာကြောက်စရာမဟုတ်ကြောင်းတောင်အာဖရိကကတင်ကြားပေးနေတယ်လို့ဆိုပါတယ
် South Africa has taught the world that struggle is not something to be feared it's something to be met as an
ရုန်းကန်စူးစမ်းမှုဆိုတာကြောက်စရာမဟုတ်ဘဲလူတိုင်းအတွက်အကောင်းဆုံးဖြစ်လာဖို့စိန်ခေါ်မှုပဲဆိုတာကိုတောင်အာဖရိကနိုင်ငံကကဘာကိုတင်ကြားပေးတာပါအခုတင်တို့ရဲ့တက္ကသိုလ်ကပေးတဲ့ဂုံလူဆောင်ဖွဲ့နဲ့အခက်ခဲတွေကိုကျော်လွှားနိုင်ဖို့ရှေ့ဆက်ပြီးကြိုးပမ်းနိုင်မယ်လို့ခိုင်ခိုင်မာမာယုံကြည်ပါတယ်တင်တို့ရဲ့ရဲစွမ်းတက်တီနဲ့ပြည့်ဝတဲ့အတိုက်ဝိုင်းနဲ့မှာကျမကိုလက်ခံတာအတွက်အထူးကျေးဇူးတင်ပါတယ်လို့ဒေါန်ဆန်းစုကြည်ကဗီဒီယိုမိန့်ခွန်းမှာပြောကြားခဲ့ပါတယ်ဒီဂုံလူဆောင်ပါရဂူဘွဲ့ကိုဒေါန်ဆန်းစုကြည်ကိုစားတက်ရောက်ယူပေးခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့အကိုတဝန်းခွဲဒေါက်တာဦးစိန်ဝင်းကတော့ဒါဟာတတ်ပြအချင်းတောင်အာဖရိကကဒေါန်ဆန်းစုကြည်ကိုဂုံပြုခဲ့တာဖြစ်ပြီးဒီလိုနိုင်ငံမျိုးကပေးတဲ့ဂုံပြုမှုအတွက်ဂုံယူတယ်လို့ပြောပါတယ
်ဒီကနေ့ကမ္ဘာနိုင်ငံအနေလိုပဲအသားရောင်မခွဲတဲ့နိုင်ငံဖြစ်မြောက်သွားတယ်ဆိုတာကလွန်လွန်နဲ့တော့ဖြစ်တာမဟုတ်ဘူးစကားတွေကိုကျွန်တော်မျက်မြင်တွေ့တယ်လက်ရှိမှာလည်းလာနေပြီးတော့တိုင်းပြည်ကိုတွေးတဲ့တန်ရုံမဖြစ်ပဲငင်းချင်းချမ်းချမ်းနဲ့ကြည်လင်အောင်လုပ်တယ်စစ်ပေါင်းစစ်နဲ့ထောင်ကြပြီးနောက်ဆုံးတော့ဒီအပါတိုက်ကိုရှင်းသုံးတဲ့လူတွေရဲ့ခေါင်းဆောင်ကိုယ်တိုင်ကနေပြီးတော့လက်ခံလာတာပေါ့သူတို့တိုင်းပြည်မှာ နိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာသေတာတွေရှိတယ်အမတန်မှခက်ခဲတဲ့နေရာကနေပြီးတော့နေနေချမ်းချမ်းနဲ့တိုင်းပြည်ကိုပြန်ပြီးတော့ခြေကြအောင်လုပ်တာပေါ့ဒီပေါ်မှာဒီမှာဒီကနေ့အချိန်တွေကတော့လွတ်လပ်မှုမရသေးဘူးဒီမိုကရေစီမရသေးဘူးဆက်လက်ကူညီဖို့လိုတယ်ပြောတာပေါ့
ဒေါက်ဆန်းစုကြည်ဟာ1998ခုနှစ်တုန်းကလည်းအလားတူဂုံလူဆောင်ပါရဂူဘွဲကိုတောင်အာဖရိကနိုင်ငံနာတော့တက်ကတူကပေးအပ်ချိမျက်နှာကိုခံခဲ့ရပါတယ်